Welcome to the Voice of America in Burmese.
Mingala nya ni khima to ta shin mya shin American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ20ရက်သတင်းလာနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို line to meter 1925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနှောင်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။ဇင်ဘာဘွေသမ္မတကယာရုကဖယ်မပေးဘူးလို့ပြောဆိုလိုက်ပါတယ်။ပြည်ပခါတွေမတည်ငြိမ်မှုတွေကြောင့်နိုင်ငံဖွံ့ဖြိုးရေးကိုထိခိုက်ရတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကဒီကနေ့အာရှဥရောပဝန်ကြီးများညီလာခံမှာပြောပါတယ်။ရိုဟင်ဂျာအရေးလုပ်ငန်းစဉ်၃ရက်နဲ့ဖြည့်ရှင်းဖို့တရုတ်ကအစိုးပြုပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့ကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပါရှင်။နေပြည်တော်မှာကျင်းပနေတဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကညီညာရေးအရေးကြီးကြောင်းအဖွဲ့မင်းခွန်မှာအခုလိုပြောပါတယ်
။ History of numerous countries including that of Myanmar illustrates that conflict and instability
အပြည့်အစုံကိုတော့မကြခင်ကြားကြမှာပါရှင်။ဒါအပြင်ရခိုင်ပြည်ထနာပြည်လောင်ဖြစ်ရှင်နိုင်မှုအတွက်နေမြရင်းအပြည့်ခတ်ရဆဲရေးကနေစတင်တဲ့လုပ်ငန်းစဉ်သုံးစင်းတဲ့အကောင့်တွေပေါ်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတရုတ်နိုင်ငံဘက်ကအဆိုပြုလိုက်တဲ့သတင်းအသေးစိတ်နဲ့နိုင်ငံတကာသတင်းဆောင်ပါတဲ့ဘုတ်ကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်။
ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့သမ္မတရောဘတ်မူဂါဘီကယာရုကနေနှုတ်ထွက်မှာမဟုတ်ဘူးလို့ရုပ်မြင်သံကြားဘင်ကောမှာပြောဆိုခဲ့ပြီးတဲ့နောက်မှာတော့သမ္မတကိုဆွဆွဲပြစ်တင်ခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်။သမ္မတမူဂါဘီရဲ့38နှစ်ကြာအုပ်ချုပ်မှုအဆုံးသတ်အောင်ပွဲခံရလိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့မနေ့တနင်္ဂနွေနေ့ကတန်းနဲ့ချီတဲ့ပြည်သူတွေရေဒီယိုရုပ်မြင်သံကြားတွေဖွင့်ပြီးတော့စောင့်မျှော်ခဲ့ကြတာပါ။ဒါပေမဲ့သမ္မတမူဂါဘီကနောက်လာကျင်ပမဲ့ဇနူးဖီယက်ပါတီညီလာခံကိုသူဥဆောင်မယ်လို့ပြောဆိုလိုက်တာကြောင့်တချို့မျက်ရည်ကျခဲ့ကြရတယ်လို့စိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်။နိုင်ငံမှာနိုင်ငံရေးပြည်ပခဆိုးဆိုးဝါးဝါဖြစ်နေတဲ့အပေါ်စစ်တပ်ကဂျာဝင်ဆောက်ရွက်မှုကိုလက်သင့်ခံတဲ့အနေအထားရောဒါမှမဟုတ်လဲယာရုကနှုတ်ထွက်မယ်ဆိုတဲ့စကားလုံးရောသမ္မတမူဂါဘီတုံ့နှုံပြောဆိုခဲ့တာမရှိပါဘူး။နိုင်ငံရဲ့ခိုင်မာတဲ့အခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်တွေအပေါ်မှာရောနိုင်ငံအကြီးအကဲအဖြစ်သူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုပါအခုလောက်ရက်တွေကချင်းချောက်မှုမဖြစ်ဘူးလို့သမ္မတမူဂါဘီကပြောဆိုခဲ့ပါတယ်။ဇနူးဖီယက်ပါတီကတော့သမ္မတမူဂါဘီယာရုကနှုတ်ထွက်ပေးဖို့ဒေတာဆန်တော်ချင်းဒီကနေ့တနင်္လာနေ့နေကင်းပိုင်းအထိအချိန်ပေးထားပါတယ်။ဒါမှမဟုတ်ရင်တော့ဆွဆွဲပြစ်တင်ခံရမှုနဲ့ရင်ဆိုင်ရမယ်လို့ပြောဆိုထားတာပါ။သမ္မတမူဂါဘီကိုဇနူးဖီယက်ပါတီအကြီးအကဲအဖြစ်ကလည်းထုတ်ပယ်လိုက်ပြီးယာရုကဖယ်ရှားခံရတဲ့ဒုတိယသမ္မတကိုပါတီခေါင်းဆောင်တဲ့အဖြစ်တင်မြှောက်ထားပါတယ်ရှင
်။ကင်ညာနိုင်ငံမှာပြီးခဲ့တဲ့အောက်တိုဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသမ္မတအူဟူရူကင်ညာထက်ကမဲရီအတွက်68ရာခိုင်နှုန်းနဲ့အနိုင်ရတယ်ဆိုတဲ့မဲရလက်ကိုကင်ညာတရားရုံးချုပ်ကအတည်ပြုလိုက်ပါတယ်။ဒီရွေးကောက်ပွဲကိုတော့တိုက်ခန်တွေကသပိတ်မောက်ခဲ့ကြပါတယ်။လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင် IEBC အကြီးအကဲရဲ့အဆိုရတော့ဒီရွေးကောက်ပွဲမှာတရားဝင်မဲပေးနိုင်သူ 19.6 တန်းရှိတဲ့အထက်က 39 ရာခိုင်နှုန်းမဲပေးခဲ့တယ်လို့ဆိုပါတယ်။ပြန်ကျင်းပတဲ့ကညာသမ္မတရွေးကောက်ပွဲကနေနှုတ်ထွက်လိုက်တဲ့အတိုက်ခံခေါင်းဆောင် Rayla Odinga ကတော့သူ့ကိုထောက်ခံတဲ့သူတွေကိုရွေးကောက်ပွဲကိုသပိတ်မောက်ကြဖို့တောင်းဆိုခဲ့ပြီးတော့အတိုက်ခံဆန္ဒပြသူတွေကလည်းသူတို့ရဲ့အမာခံနယ်မြေတွေမှာဖွင့်လှစ်ခဲ့တဲ့မဲယုံတွေမှာမဲမပေးနိုင်အောင်မဲယုံတွေကိုပိတ်ဆို့တားဆီးခဲ့ပါတယ်။ဒီရွေးကောက်ပွဲဟာတူယောင်ရွေးကောက်ပွဲဖြစ်တယ်လို့အတိုက်ခံခေါင်းဆောင် Odinga ကတော့ပြောပါတယ်။အော်တိုဘာရွေးကောက်ပွဲဟာဩဂတ်စ်လတုန်းကကျင်းပတဲ့ရွေးကောက်ပွဲကိုတခါအစ်စ်ပြန်ပြီးတော့ကျင်းပခဲ့တာဖြစ်ပါတယ်။ဩဂတ်စ်လတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲတုန်းကလည်းအညက်တအနိုင်ရတယ်ဆိုပြီးတော့ကြေညာခဲ့ပါတယ်။ဒါပေမဲ့ဒီရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးတော့ခင်ဗျာတရားရုံးချုပ်ကရွေးကောက်ပွဲရလဒ်ကိုပယ်ဖြတ်ခဲ့ပါတယ်။ဒါဟာအာဖရိကတိုက်မှာတရားရုံးကနေသမ္မတရွေးကောက်ပွဲရလဒ်ကိုပထမဆုံးအကြိမ်ပယ်ဖြတ်ခဲ့တာလည်းဖြစ်ပါတယ်။ဒီအော်တိုဘာရွေးကောက်ပွဲရလဒ်ကိုပယ်ဖြတ်ပေးဖို့အတွက်တရားရုံးချုပ်ကိုရှောက်ထားချက်၃ခုရှိခဲ့ပေမဲ့လည်းဒီရှောက်ထားချက်တွေအားလုံးကိုကင်ညာတရားရုံးချုပ်ကတင်းလာနေမှာပယ်ချခဲ့ပါတယ်ခင်ဗျာ
။ဥရောပသမ္မတအတွင်းကတည်ငြိမ်မှုအရှိဆုံးဂျာမနီနိုင်ငံအနေနဲ့ဒီကနေ့တင်းလာနေမှာတော့နိုင်ငံရဲ့အချက်တင်းနဲ့ရင်ဆိုင်နေရပါတယ်။တရင်ပတ်တွင်နဲ့ချီအချင်းယူညှိနှိုင်းခဲ့တဲ့ပါတီ၄ခုရဲ့ညွန်ပေါင်းအစိုးရဖွဲ့စည်းနိုင်ရေးလုပ်ငန်းစဉ်ကမအောင်မမြင်ဖြစ်ခဲ့တာပါ။ရွှေပြောင်းအခြေချမှုစွမ်းရည်ဆိုင်ရာမူဝါဒတွေနောက် EU ဥရောပသမ္မဂနဲ့တပေါင်းတစည်းတဲ့ဖြည့်ရည်တို့အပေါ်မှာမပြေမလည်ဖြစ်ခဲ့ကြပါတယ်။ဝန်ကြီးချုပ်အင်္ဂလာမာကဲကသမ္မတနဲ့ဒီကနေ့တနင်္လာနေ့မှာဆွေးနွေးတိုင်ပင်မှုရှိပေမဲ့လည်းရှစ်ဆက်ဘာလုပ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ညွန်ပေါင်းအစိုးရဖွဲ့ရေးဆွေးနွေးမှုမအောင်မမြင်ဖြစ်ခဲ့တဲ့သတင်းတွေကြောင့်ညရင်းချင်းမှာလည်းအာရှစည်းကွက်မှာတော့ဥရောပငွေကြေးတန်ဖိုးကကျသွားပါတယ်။ဥရောပသမ္မဂအတွင်ဗြိတိန်နှုတ်ထွက်ရေးလုပ်ငန်းစဉ်ကိုအကြိမ်နဲ့ဆွေးနွေးနေရတဲ့ ဥရောပသမ္မတအတွက်အရေးကြီးနေတဲ့အချိန်မှာပဲဂျာမနီဝန်ကြီးချုပ်အခက်တွေ့နေတာဖြစ်ပါတယ်ဝန်ကြီးချုပ်မာကဲကသူမရဲ့ Christian Democratic Union Party နဲ့မိဖက် Christian Social Union Party နောက် Free Democratic Party နဲ့ Green Party တို့ကြားစက်တင်ဘာလကုန်ပိုင်းပြည်ထောင်စုရွေးကောက်ပွဲတွေအပြီးညွန်ပေါင်းဖွဲ့နိုင်ရေးအတွက်စ조사ပန်းစားညှိနှိုင်းခဲ့တာဖြစ်ပါတယ်။အရှေ့လေပိုင်းနဲ့အာဖရိကဒေသကနေ2015ခုနှစ်ကနေ2016ခုနှစ်အတွင်းဂျာမနီကိုရောက်လာကြတဲ့ရွှေပြောင်းအခြေချသူတွေနိုင်ငံရေးခလုံးကွင်းလိုချင်သူ1.2%ကိုသူတို့မိသားစုတွေနဲ့ဘလို့ပြန်လဲစုံစည်းခွင့်ပေးမလဲဆိုတဲ့အပေါ်ညွန်ပေါင်းအစိုးရဖွဲ့စည်းရေးဆွေးနွေးပွဲတွေမှာမဖြစ်ရှင်းနိုင်ဖြစ်ခဲ့ပါတယ
်။ 10 မီတာမြင့်တဲ့လိုင်းလုံးကြီးတွေနဲ့တနားရီကို84ကီလိုမီတာထိတိုက်နေတဲ့လေပြင်းနံကိုရင်ဆိုင်ပြီးတော့နိုင်ငံတကာတင်ပေါ်တွေလင်းနေဟာတပ်ဖွဲ့ဝင်44ဦးနဲ့အတူပျောက်နေတဲ့အာဂျင်တီးနားရင်ကုန်တင်ပေါ် ARA San Juan ကိုရှာနေကြပါတယ်။တန်ကြိမ် 2200 ရှိပြီး 66 မီတာရှိတဲ့ဂျာမန်လုံဒီဇယ်နဲ့လျှက်စစ်စွမ်းအင်သုံးရင်ကုန်တင်ပေါ်ဟာအာဂျင်တီးနားကမ်းလွန်430ကီလိုမီတာမှာပုံထူးနေကပျောက်သွားတာဖြစ်ပါတယ်။ဒီဆန်ဟွာရင်ကုန်တင်ပေါ်ကို1985ခုနှစ်ကတည်းကအသုံးပြုလာတာပါ။ဒီတင်ပေါ်ပေါ်ကတပ်ဖွဲ့ဝင်တွေထဲမှာအာဂျင်တီးနားရဲ့ရင်ကုန်တင်ပေါ်ပထမဆုံးအမျိုးသမီးအရာရှိအီလီယာနာ ခရော့စ်ဇက်လည်းပါသွားပါတယ်။စနေနေ့တုန်းကရင်ကုန်တင်ပေါ်ကနေပို့လိုက်တာလားဆိုတာသိချာမသိရတဲ့စက္ကန့်အနည်းငယ်စီပဲကြာတဲ့ဂျူရုဖုန်းဆက်သွယ်ချက်တွေဝင်လာခဲ့တာကြောင့်တင်ပေါ်ပေါ်ကရေတပ်ဖွဲ့ဝင်တွေအတွက်မျှော်လင့်ချက်တွေလည်းတိုးလာခဲ့ပါတယ်။ဘရာဇီး၊အမေရိကန်၊ချီလီ၊ဥရုဂွေးနဲ့ဗြိတိန်နိုင်ငံတွေကစစ်ဖက်နဲ့သုတေသနဆိုင်ရာတင်ပေါ်တွေနဲ့လေလေဝိုင်းပြီးတော့လဲဒီရင်ကုန်တင်ပေါ်ကိုရှာနေကြပါတယ်။1980ပြည့်လွန်နှစ်တွေကအာဂျင်တီးနားနဲ့စစ်ဖြစ်ခဲ့တဲ့ဗြိတိန်နိုင်ငံကတော့သိပ္ပံနီးချအာယုန်ခံကိရိယာတွေတက်ထားတဲ့အတိတ်ဒေတာသုတေသနသင်္ဘောတစ်စင်းနဲ့ကုညီရှာဖွေပေးနေပါတယ်အမေရိကန်နိုင်ငံကတော့ NASA သုတေသနလေယာဉ်တစ်စင်းရင်ကုန်သင်္ဘောကိုရှာဖွေနိုင်တဲ့လေယာဉ်တစ်စင်းနဲ့ရင်ကုန်သင်္ဘောကယ်ဆယ်ရေးအဖွဲ့တစ်ဖွဲ့ကိုစေလွှတ်ထားပါတယ်ခင်ဗျာ
ယူအမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းလာနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ပရိပခ္ခတွေမတည်ငြိမ်မှုတွေကြောင့်နိုင်ငံရဲ့ဖွံ့ဖြိုးရေးအပေါ်မှာထိခိုက်ရတဲ့နိုင်ငံတွေတည်းမြန်မာနိုင်ငံလည်းပါတယ်လို့ဒီကနေ့ကျင်းပတဲ့အရှဥယောပနိုင်ငံခြားရေးဝန်ကြီးများညီလာခံမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ငြိမ်းချမ်းရေးမရှိဘဲခိုင်မာတဲ့တိုးတက်ကြွယ်ဝမှုရနိုင်မှာမဟုတ်ဘူးလို့လည်းသူမကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြဿနာကြောင့်တိတ်နေချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရမှုနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကမြန်မာနိုင်ငံကိုဖိအားပေးနေချိန်မှာမြန်မာနိုင်ငံကအင်ရှင်ဖြစ်ကျင်းပနေတဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးများညီလာခံမှာဒေါအောင်ဆန်းစုကြည်ကပြောဆိုသွားတာဖြစ်ပါတယ်
။ As we're all aware, our world has never been free from crises arising from multiple causes.
ဒီကနေ့ဒီကလမှာကမ္ဘာတဝန်မရေရာမတည်ငြိမ်မှုတွေနဲ့ကြုံတွေ့နေရပါတယ်။ကမ္ဘာတလွားကပဋိပက္ခတွေကြောင့်ချင်းချောက်မှုနဲ့ရေးပေါ်အခြေအနေသစ်တွေတိုးလာနေပြီးတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုအကြမ်းဖက်ဝါဒပြန့်လာပြီးအစွန်းရောက်အကြမ်းဖက်မှုတွေနောက်လူမှုရေးသဟဇာတမဖြစ်တာတွေနျူကလ িয়ার စစ်ပွဲချင်းချောက်မှုတွေတောင်ထွက်ပေါ်လာတယ်လို့ဒေါအောင်ဆန်းစုကြည်ပြောဆိုသွားတာပါ။အေဆမ်အစည်းအဝေးကိုတော့အာရှနဲ့ဥရောပနိုင်ငံပေါင်း52နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်နေကြပြီးအာရှဥရောပနိုင်ငံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးကြတာပါ။ဒါပေမဲ့မြန်မာနိုင်ငံမှာအာဆမ်အစည်းအဝေးကိုတက်ရောက်ဖို့မလာခင်မှာပဲတရုတ်နဲ့ဥရောပတန်တမန်တွေကဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်နောက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ရိုဟင်ဂျာအရေးဆွေးနွေးခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အေဆမ်အဖွဲ့မိန့်ခွန်းမှာတော့ရိုဟင်ဂျာပြည်ပခါကိုထွက်သွင်းပြောဆိုတာမရှိပါဘူး။ဒါပေမဲ့လို့လဲအေဆမ်အစည်းအဝေးအတွင်းနိုင်ငံတကာနဲ့ဒေသတွင်းအရေးကိစ္စတွေကိုဆွေးနွေးတာမှာတော့ရိုဟင်ဂျာကိစ္စပါလာမယ်လို့မျှော်လင့်ထားကြပါတယ်ရှင်။
ရင်ကြရေးကိစ္စပါဝင်မြန်မာနိုင်ငံတွင်တည်ငြိမ်ရေးအမျိုးသားရင်ကြားစေရေးအတွက်တရုတ်ဘက်ကအခိုင်အမာဆောင်ရွက်နေတယ်လို့လည်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရလူခန်းကဒီကနေ့နိုင်ငံသားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
။ဝန်ကြီးပိုင်ဆောင်未解决当前罗兴亚人这个出现的问题以及相关的
情况。မြန်မာနိုင်ငံတွင်အမျိုးသားပြန်လည်တည်မြဲရေးတည်ငြိမ်ရေးနဲ့စီးပွားရေးနဲ့လူမှုဘဝဖွံ့ဖြိုးရေးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုတရုတ်ဘက်ကအစဉ်မြဲထောက်ခံထားပြီးဒီမူရခိုင်ခိုင်မာမာဆောင်ရွက်နေတယ်လို့ပြောဆိုသွားတာဖြစ်ပါတယ်။ဗ Bangladesh နဲ့မြန်မာခေါင်းဆောင်တွေနဲ့ရိုဟင်ဂျာအရေးဆွေးနွေးခဲ့တဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကလည်းရိုဟင်ဂျာပြဿနာကိုဖြေရှင်းလုပ်ငန်းစဉ်၃ရက်ကိုတရုတ်နိုင်ငံကအဆိုပြုထားကြောင်းမနေ့တနင်္ဂနွေနေ့ကပြောဆိုခဲ့ပါတယ်။ဒေသခံတွေနေရဆွန့်ခွာထွက်ပြေးရမှုတွေမရှိသေးရေးအတွက်တိုက်ခိုက်မှုရပ်ဆိုင်းပြီးတော့ဒေသတွင်းတရားဥပဒေစိုးမိုးရေးပြန်လည်ထိန်းသိမ်းဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်အကြီးအလဲဆွေးနွေးပြီးဖြေရှင်းချက်ရရေးအတွက်နိုင်ငံကအတိုင်းအဝိုင်းကပံ့ပိုးပေးဖို့နောက်နှစ်နိုင်ငံကြားရရှိထားတဲ့ဒုက္ခသည်ပြန်လည်လက်ခံရေးကဏ္ဍဦးသဘောတူညီချက်ကနေဒုက္ခသည်တွေပြန်လက်ခံရေးဆောင်ရွက်နိုင်တဲ့သဘောတူညီချက်တရရရှိဖို့မျှော်လင့်ကြောင်းတရုတ်ဘက်ကအဆိုပြုထားတာပါမနေ့တနင်္ဂနွေနေ့တုန်းကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးဟာနေပြည်တော်မှာဒီကနေ့ကစလို့နေ့ရက်တာကျင်းပနေတဲ့အာရှဥရောပနိုင်ငံသားရေးဝန်ကြီးများစည်းဝေးကိုတက်ရောက်နေတာဖြစ်ပါတယ်ခင်ဗျာ
အခုလာဆော့ပိုင်းကလေဗနန်ဝန်ကြီးချုပ်ယာရုကနေနှုတ်ထွက်တယ်လို့ကြေညာခဲ့တဲ့ဆာအက်ဟာရီဒီကသူ့အနေနဲ့လေဗနန်နိုင်ငံကိုမပြောင်းခင်အီဂျစ်နိုင်ငံကိုမနေ့ပြန်အင်ကာနေမှာသွားဖို့စီစဉ်ထားတယ်လို့ပြောဆိုလိုက်ပါတယ်အီဂျစ်သမ္မတအဒဲလ်ဖာတာအယ်စီစီနဲ့ကိုင်ရိုမြို့တော်မှာတွေ့ဆုံမှာဖြစ်တယ်လို့မစ္စတာဟာရီဒီရဲ့ဝန်ကြီးချုပ်ရုံးကတနင်္ဂနွေနေ့တုန်းကကြေညာတာပါအဲ့ဒီနောက်ဗုဒ္ဓနေ့မှာတော့မစ္စတာဟာရီဒီဟာဘေရွတ်မြို့ကိုပြန်ပြီးသူ့အနေနဲ့နိုဝင်ဘာလ၄ရက်နေ့ကဆော်ဒီအာရေဗျနိုင်ငံမှာရှိနေစဉ်ယာရုကရုတ်တရက်နှုတ်ထွက်ကြောင်းကြေညာခဲ့ရတဲ့အကြောင်းရင်းကိုရှင်းပြဖို့စီစဉ်ထားတယ်လို့ပြောဆိုထားပါတယ်ရှင်ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြသွားတာပါအခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်73ချိန်မြောက်အာဆမ်အာရှဥရောပနိုင်ငံသားဝင်ကြီးများဆွေးနွေးပွဲကိုနေပြည်တော်မှာဒီကနေ့စတင်ကျင်းပပါရယ်ကမ္ဘာတဝန်းပဋိပက္ခတွေမတည်ငြိမ်မှုတွေရှိနေချိန်မှာနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ငြိမ်းချမ်းရေးဟာအရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအဖွဲ့မိန့်ခွန်းမှာပြောကြားခဲ့ပါရယ် EU တန်တမာတွေကိုဦးဆောင်တဲ့ EU အကြီးအကဲကလည်းဒီကနေ့အချိန်မှာအာရှနဲ့ဥရောပကြားပူးပေါင်းဆောင်ရွက်ရေးဟာပိုအရေးကြီးတယ်လို့မိန့်ခွန်းပြောကြားသွားခဲ့ပါရယ်အာရှနဲ့ဥရောပကြားပုံကိစ္စတွေအပြင်ရခိုင်ပြည်နယ်မြောက်ပိုင်းအရေးကိုလည်းအာဆမ်နိုင်ငံသားဝင်ကြီးတွေကြားအဓိကထားဆွေးနွေးနေကြတဲ့အကြောင်းဆွေးနွေးပွဲမှာကိုရိုင်းသတင်းယူနေတဲ့မဆူမြတ်မွန်ကဆက်ပြီးတင်ပြပါမယ်ရှင်
အခုကျင်းပနေတဲ့ ASEAN နိုင်ငံသားဝင်ကြီးများအဆင့်ဆွေးနွေးပွဲကရှင်းနှစ်ဘယ်ဂျီယံနိုင်ငံမှာကျင်းပမယ့် ASEAN ထိပ်သီးစည်းဝေးပွဲအကြိုနိုင်ငံသားဝင်ကြီးတွေရဲ့စည်းဝေးပွဲဖြစ်ပါတယ်။ဒါပေမဲ့နိုင်ငံတကာမှာအယုံဆိုင်ဆရာဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စ၊ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားတဲ့တိတ်နဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေအရေးကိစ္စကိုလည်းလေ့ထားဆွေးနွေးကြမယ်ဆိုတာတန်တရားဖြစ်စရာမရှိပါဘူး။ဥရောပသမဂ္ဂဘက်ကဦးဆောင်ဆွေးနွေးတဲ့ EU လုံခြုံရေးနဲ့နိုင်ငံသားမူဝါဒရေးရာဆိုင်ရာအကြီးအကဲလည်းဖြစ်ဥရောပကော်မရှင်ရဲ့ဒီဥက္ကဋ္ဌလည်းဖြစ်တဲ့ Federica Mogherini ကဒီကိစ္စကိုဒေါအောင်ဆန်းစုကြည်နဲ့မနေ့ပိုင်းကတီးတန့်တွေ့ဆုံစဉ်မှာဆွေးနွေးခဲ့ပါတယ်။အာရှဥရောပနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမစတင်ခင်မှာရခိုင်ကိစ္စအလွတ်တဘောဆွေးနွေးခဲ့တာနဲ့ပတ်သက်လို့ EU အကြီးအကဲကအခုလိုသတင်းတောက်တွေကိုပြောပါတယ်
။ We just had an informal briefing with the state counselor on San Suu Kyi.on the situation in the Rakhine state.
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ရခိုင်ကိစ္စကိုဒီကနေ့မနေ့အလွတ်သဘောဆွေးနွေးဖြစ်ပါတယ်။ဒီဆွေးနွေးပွဲကကျမအတွက်တိတ်ကိုအားတက်စရာဖြစ်ပါတယ်။မနေ့ကပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုကျမသွားပြီးတော့ဝင်ကြီးချုပ်နဲ့ဆွေးနွေးခဲ့ပါတယ်။ဒုက္ခသည်တွေမြန်မာနိုင်ငံဘက်လုံခြုံစွာပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနားလည်မှုစာချုပ်လွှာမှာလက်မှတ်ထိုးနိုင်မယ့်အလားအလာရှိနေပါတယ်။ဒါဟာကိုဖီယာနန်အစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထဲပေါ်တဲ့ပထမအရေးကြီးတဲ့ခြေလှမ်းဖြစ်ပါလိမ့်မယ်။ဒီကိစ္စကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအပြန်အလှန်ဆွေးနွေးကြဖို့ကျမတို့တိုက်တွန်းပါတယ်။ EU နဲ့နိုင်ငံတကာအတိုင်းအဝိုင်းကလည်းအားပေးထောက်ခံမယ်ဆိုတာသိကြပါတယ်။အကြမ်းဖက်မှုတွေရပ်တန့်ရေးဒုက္ခသည်တွေထွက်သွားနေတာတွေရပ်တန့်ရေးရခိုင်ပြည်နယ်ကိုလူသားချင်းစာနာတဲ့အကူအညီတွေအပြည့်အဝပို့ပေးနိုင်ရေးနောက်ဒုက္ခသည်တွေလုံခြုံဘေးကင်းစွာပြန်လာနိုင်ရေးတွေကိုလုပ်ဖို့လိုအပ်ပါတယ်။
ဒီကနေ့နေပြည်တော်မှာစတင်တဲ့ ASEAN နိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအဖွဲ့မိန်ခွန်းပြောကြားတာမှာလဲကမ္ဘာကြီးမှာပဋိပက္ခတွေနဲ့ပြည်နေတဲ့အကြောင်းကိုအလေးပေးပြောကြားသွားပါတယ
် Today we are facing a new period of global uncertainty and instability. Conflicts around the world are giving rise to new threats and emergencies.
သူပြောသွားတာကတော့ဒီကနေ့ကမ္ဘာမှာမတည်ငြိမ်မှုတွေမေးရမှုတွေနဲ့ရင်ဆိုင်နေရတယ်ကမ္ဘာတဝန်းမှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်မို့လို့ချိန်ချောက်မှုတွေအရေးပေါ်ဆွေးနွေးစရာကိစ္စတွေဖြစ်လာတဲ့ဒီတရားမဝင်နိုင်ငံရွှေ့ပြောင်းမှုတွေအကြမ်းဖက်ဝါဒနဲ့အစွန်းရောက်အကြမ်းဖက်မှုတွေပြန့်နှံ့နေတဲ့လူမှုအတိုင်းဝိုင်းတွေကြားမှာသဘောထားကွဲမှုတွေရှိနေတဲ့အပြင်နျူကလ িয়ার ချိန်ချောက်မှုအန္တရာယ်တောင်ရှိနေတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်ဒီပဋိပက္ခတွေကလူမှုအတိုင်းဝိုင်းတွေရဲ့ငြိမ်းချမ်းမှုကိုပြက်ပြားစေပြီးတော့ဖွံ့ဖြိုးတိုးတက်မှုနှောက်ကျစေတဲ့အပြင်ဆင်းရဲမွဲတေမှုကိုပါဖြစ်စေတဲ့လူတစ်ယောက်နဲ့တစ်ယောက်နိုင်ငံတစ်ခုနဲ့တစ်ခုကိုတော့ဝေးကွာသွားစေတယ် ယ်လို့ဒေါက်ဆန်းစုကြည်ကမင်းခွန်းနဲ့မှာပြောပါရယ်ဒီမြန်မာနိုင်ငံလိုပဋိပက္ခတွေရှိနေတဲ့နိုင်ငံမျိုးမှာဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်နေရတယ်ဆိုတာကိုလည်းဒေါက်ဆန်းစုကြည်ကအေဆမ်နိုင်ငံကြီးဝင်ကြီးများဆွေးနွေးပွဲမင်းခွန်းနဲ့မှာပြောသွားပါရယ
် The history of numerous countries including that of Myanmar illustrates that conflict and instability cast a long and lasting shadow on a country's development.
ပဋိပက္ခတွေမတည်ငြိမ်မှုတွေရှိနေတဲ့မြန်မာနိုင်ငံအပအဝင်နိုင်ငံတော်တော်များများမှဖွံ့ဖြိုးတိုးတက်ရေးအတွက်ရေရှည်အရေးမဲကြီးရှိနေပါတယ်ငြိမ်းချမ်းမှုမရှိဘဲနဲ့ရေရှည်ခိုင်မာတဲ့တိုးတက်မှုတာယာဝါပြောမှုမရနိုင်ဘူးလို့ဒေါက်ဆန်းစုကြည်ပြောတော်တာဖြစ်ပါတယ် EU အကြီးအကဲဖက်ဒရီကာမိုဂရီနီရဲ့မိန့်ခွန်းမှာလည်းကမ္ဘာကြီးမှာစိန်ခေါ်မှုတွေများနေခြင်းဩဇာအရှိန်အဟွာချိန်ဝင်ရှာပြောင်းနေခြင်းမျိုးမှာအာရှနဲ့ဥရောပပူးပေါင်းဆောင်ရွက်မှုပို့ပြီးတော့လိုအပ်တယ်လို့ပြောပါရယ်အာရှက EU ကိုလိုအပ်တယ်လို့ EU ကလည်းအာရှကိုလိုအပ်တယ်လို့ပြောပါရယ်အခုကျင်းပနေတဲ့အေဆမ်နိုင်ငံကြီးဝင်ကြီးအဆင့်ဆွေးနွေးပွဲရဲ့စာမုတ်ကငြိမ်းချမ်းရေးနဲ့ရေရှည်ဖွံ့ဖြိုးရေးအတွက်ဆက်ဆံရေးခိုင်မြဲစေရေးဆိုတဲ့စာမုတ်နဲ့ကျင်းပနေတာပါလုံခြုံရေးစီးပွားရေးအာရှနဲ့ဥရောပနိုင်ငံကြီးဝင်ကြီးတွေကြားဘုံစိတ်ဝင်စားစရာဖြစ်နေတဲ့အကြမ်းဖက်မှုနဲ့အကြမ်းဖက်အစွန်းရောက်ဝါဒတိုက်ဖျက်ရေးနျူကလ িয়ার မပြန့်ပွားရေးစိုက်ဘာလုံခြုံရေးစတဲ့ကိစ္စတွေကိုလည်းအဓိကထားဆွေးနွေးကြပါရယ်အာရှနဲ့ဥရောပကြားမှာချိတ်ဆက်ဆက်သွယ်မှုတိုးတက်အောင်ဘယ်လိုလုပ်ကြမလဲဆိုတာကိုလည်းနိုင်ငံသားရေးဝန်ကြီးတွေဆွေးနွေးကြပါတယ်။အေဆမ်ဆွေးနွေးပွဲလာကြတဲ့နိုင်ငံသားရေးဝန်ကြီးတွေကြားအပြန်အလှန်အလို့သဘောဆွေးနွေးမှုတွေဒီကနေ့မှရှိသလိုမနေ့ဖြန်မှလည်းဆက်ရှိမှာဖြစ်ပါတယ်။မကြာခင်အချိန်မှာတော့နိုင်ငံတော်ညစာစားပွဲကိုကျင်းပမှာဖြစ်ပါတယ်။နှစ်ရက်ကျင်းပတဲ့အေဆမ်နိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲမနေ့ဖြန်မပြီးခင်မှာတော့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ်ရှင်။
မဆူမြမွန်တင်ပြသွားတာပါခုတော့ရခိုင်ပဋိပက္ခအရေးတရုတ်ရဲ့အဆိုပြုချက်တွေအကြောင်းနာဆင်ကြရအောင်ပါရခိုင်ပြည်ထနာပြည်လဲအောင်ဖြည့်ရှင်းနိုင်မှုအတွက်နယ်မြေရင်းအဖြစ်ခရရဆဲရေကနေစတင်တဲ့လုပ်ငန်းစဉ်၃ဆင့်နဲ့အကောင့်ထဲပေါ်ဖို့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတရုတ်နိုင်ငံဘက်ကအဆိုပြုထားပါတယ်တရုတ်ဘက်ကအဆင့်၃ဆင့်ပါအခုလိုကန်ဆန်းကလန်အဆိုပြုချက်ပေါ်မှာရခိုင်နိုင်ငံရေးပါတီတွေနဲ့ရခိုင်အရေးပူးပေါင်းဖြည့်ရှင်းပေးနေသူတွေဘက်ကအမြင်ပဲလို့ရှိပါတယ်လေမဆူမုံကစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပါအာရှဥရောပနိုင်ငံသားရေးဝန်ကြီးအဆင့်ဆွေးနွေးပွဲလာရောက်တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဂျီဟာမြန်မာနိုင်ငံကိုမလာခင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအရင်ဆုံးသွားပြီးတော့ရခိုင်နယ်စပ်အရေးကိစ္စမွတ်စလင်ဒုက္ခသည်တွေရဲ့ကိစ္စကိုဘင်္ဂလားဒေ့ရှ်အာဏာပိုင်နေနဲ့ဆွေးနွေးခဲ့တာပါအဲဒီနောက်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တက်မတော်ကာကွယ်ဦးစီးချုပ်အပါအဝင်မြန်မာခေါင်းဆောင်တွေနဲ့တိကျစီတွေ့ဆုံပြီးရခိုင်ရေးကိုထပ်မံဆွေးနွေးခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံရဲ့အဆိုပြုချက်အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်ခံခဲ့ပြီးမြန်မာဘက်ကလည်းအပြုသဘောတုံ့ပြန်ချက်ပေးထားတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်တရုတ်နိုင်ငံအနေနဲ့အိမ်ကြီးချင်းနိုင်ငံတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကြားဒီရိုဟင်ဂျာအရေးပြည်လဲအောင်ဖြေရှင်းနိုင်မှုဂျားဝင်ဆောင်ရွက်ပေးတဲ့နေရာမှာတော့ပထမဦးဆုံးအဆင့်အနေနဲ့ကတော့စစ်စင်ရေးတွေတိုက်ခိုက်မှုတွေရပ်တန့်ပြီးဒေသရင်းတည်ငြိမ်အောင်ဆောင်ရွက်ဖို့ဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ဒါမှသာဒုက္ခသည်တွေနေရပ်ပြန်နိုင်ရေးဖြစ်နိုင်မယ်လို့လည်းဆိုပါတယ်ဒီလိုရခိုင်အရေးပြည်လဲအောင်ဖြေရှင်းနိုင်မှုမြန်မာနိုင်ငံအနေနဲ့လှုံ့ဆော်တဲ့အချက်၃ချက်ကိုတရုတ်ဘက်ကကန့်လန့်လာတဲ့အပေါ်မှာတော့ရခိုင်ပြည်နယ်မှာပြည်သူ့မဲဆန္ဒအများဆုံးအနိုင်ရထားတဲ့ရခိုင်မျိုးသားပါတီ ANP ရဲ့အတွင်းမှုအဖွဲ့ဝင်ဦးအောင်မြတ်ကျော်ကတော့ငြင်းမြေတည်ငြိမ်ရေးနဲ့ဒေသခံပြည်သူတွေအသက်ဘေးအန္တရာယ်စိတ်ချလုံခြုံရေးအတွက်လုံခြုံရေးဟာအဓိကလိုအပ်ချက်ဖြစ်တယ်လို့ပြောပါတယ်
ကျွန်တော်တို့ကတော့လုံခြုံရေးကိုတော့ပြည်ဝဝါရှာထားဖို့အတွက်ကတော့အမြဲတမ်းပြောနေပိုင်းဖြစ်တယ်တဲ့ကိုရှာဖို့မရှာဖို့ဆိုတာတော့အဲ့ဒါတော့တပိုင်းပေါ်မှာပြောမယ်ဆိုရင်အခုက ARS ဆိုတဲ့အကျံဖဲအဖွေကချင်းချောင်းမုံပိုင်းမြေတန်းလှုပ်ဆောင်မှုတွေရှိနေသည်ဆိုရင်တော့လုံချုံရဲ့ယူဒီကျွန်တော်တို့အဖွေအစည်းတွေတော့လုံအောင်အတ္တိနေရာကဖြေထုတ်လို့တော့ရနိုင်ပြီတော့မထင်ဘူးအမှန်ဒီလုံချုံရဲ့အတွက်ကတော့တဲ့ဖြည်းဖြည်းပြည်သေးကဖြည်းဖြည်းတခုခုကတော့အတ္တိဒေသခံတွေရဲ့လုံချုံရဲ့အတွက်ကတော့ကျွန်တော်တို့ထားကိုထားရမှာပဲအား
နယ်မြေတွင်တည်ငြိမ်ရေးနဲ့တပ်ဖြတ်မှုတိုက်ခိုက်မှုတွေရပ်ဖို့ဆိုတာ ARS အကြံဖက်အဖွဲ့ကသာအဓိကတားမြစ်တင်တယ်လို့လည်းဦးအောင်မြတ်ကျော်ကဆိုပါတယ်
ဒီက ARS အကြံဖက်အဖွဲ့ကတိုက်ခိုက်မှုမရှိဘူးဆိုရင်တော့ဒီဖက်ကပြဿနာက AAC စစ်ပါမယ်ရှင်ရဲ့အတွက်ကတော့ချကိုချထားရမယ်မချလို့ကတော့ဒီမှာရှိတဲ့ဒီမောင်တော်ဘူးတိထောင်မှာရှိတဲ့ပြည်သူလူထုကလုံးဝလုံခြုံမှုအနေနဲ့ AAC စစ်နေလို့ရမှာတော့မဟုတ်ဘူး
ကုလသမဂ္ဂဒွေးမှုချုပ်ဟောင်းကိုဖီအန်န်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ဖွဲ့မှပါဝင်ဆောင်ရွက်ခဲ့တဲ့ဦးအေးလွင်ကတော့အခုလိုတရုတ်နိုင်ငံသားရေးဝန်ကြီးရဲ့တိုက်တွန်းချက်အပေါ်ပြဿနာပြေလည်ရေးအကြံဉာဏ်ကောင်းတစ်ရက်ဖြစ်တယ်ဆိုတာလက်ခံပါတယ
်ကျွန်တော်တို့မြန်မာနိုင်ငံကစီကလန်မှာလည်းမိကောင်းစေကောင်းတွေရဲ့ဂျန်ကောင်းဉာဏ်ကောင်းတွေကလည်းလိုအပ်ပါတယ်သူအနေနဲ့ပြောတဲ့စကားလေးကလည်းချိုးချောင်းစီလျော်မှုရှိတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့ကြံပေးချက်ထက်မှလည်းပဲအဲ့ဒီဥပဒေစိုးမိုးရေးလို့ပြည်ပကငြိမ်းချမ်းရေးလို့ဆိုတာပါပါတယ်ကျွန်တော်တို့ကကောင်းသောအကြံပြုချက်လို့ထင်ပါတယ်
တရုတ်ဘက်က
က်တွန်းတယ်လို့နေမြရင်တည်ငြိမ်မှုရှိမှသာဒေသခံပြည်သူတွေရဲ့ဘဝရေရှည်ငြိမ်းချမ်းနိုင်မှာဖြစ်တယ်လို့ကိုဖီယာနန်ကော်မရှင်အနေနဲ့လည်းလက်တွေ့ကွင်းဆင်းပြီးတော့ဒေသရင်းတရားဝင်တွေစုမိုးရေးမတူကွဲပြားသူတွေကြားပြစ်ပခတင်းမာမှုတွေပြည်လဲရေးအကြံပေးခဲ့တာဖြစ်တယ်လို့လည်းဦးရီလွင်ကဆိုပါတယ်
ကျွန်တော်တို့အကြံပြုချက်ထဲမှာလည်းလေနောက်နောက်ဒီလိုပြစ်ပခတွေမဖြစ်အောင်လို့တဟဇာတာရှိတယ်အရင်တော့ရှိခဲ့တယ်အဲ့ဒီအနေအထားမျိုးကိုပြန်ရောက်အောင်လို့ကျွန်တော်တို့လုပ်ဖို့လိုအပ်တယ်နှစ်ဖက်လူအဖွဲ့အစည်းများတော့ညီညာစွာအတူရှင်သွေးရေးဆိုတာဟာကျွန်တော်တို့ရဲ့အကြံပြုချက်ထဲမှာလည်းအလေးနဲ့တင်ပြထားတာရှိပါတယ်နိုင်ငံရေးအမျက်ထုတ်ရှင်တဲ့လူတွေအမျက်ကျူဆိုင်လူဆရာကြိုက်လူဆိုပြီးတော့ဖြစ်အောင်ဖန်တီးနေတဲ့လူတွေကဒီလိုနိုင်ငံရေးအကြက်ရိုက်အောင်လုပ်နေကြတာဒီဟိုပျောက်ထိုးပင်ကောလုပ်နေကြတယ်ချုံဆော်နေကြတယ်အဲ့ဒါတွေမရှိတော့ဘူးဆိုရင်ဒီလူအဖွဲ့အစည်းနှစ်ခုဟာတဦးနဲ့တဦးပေါ်မှာအရင်တော့နေခဲ့တဲ့ပုံစံမျိုးပေါ့ဗျာဟိုပြန်ပြီးမဖြစ်လာနိုင်ကြအကြောင်းမရှိပါဘူ
းအဆိုပြုချက်ဒုတိယအဆင့်မှာတော့ဒုက္ခသည်တွေပြန်လည်လက်ခံနေရချထားရေးနဲ့နိုင်ငံတကာအနေနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားညှိနှိုင်းဖြည့်ဆည်းမှုကိုအကူအညီပေးဖို့ဖြစ်ပါတယ်အဆိုပြုချက်တတိယအဆင့်မှာတော့ရခိုင်ပြည်နယ်တွင်ဒေသခံတွေဆင်းရဲနှိမ်ချမှုအပါအဝင်ရှိနေတဲ့ပြဿနာရပ်တွေအတွက်အရှိသဖြင့်ခိုင်ခန့်မဲ့အဖြေထုတ်သွားဖို့ဖြစ်ပါတယ်ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ဝေဖန်ချက်တွေနဲ့အတူပဲကုလသမဂ္ဂလုံခြုံရေးကောင်စီအထိပါဆွေးနွေးအဖြေထုတ်မှုတွေရှိခဲ့ပါတယ်တရုတ်နိုင်ငံဘက်ကတော့ကုလသမဂ္ဂကနေနိုင်ငံပေါင်းစုံပါဝင်ပြီးဝင်ရောက်ဖြည့်ရှင်းတာထက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားညှိနှိုင်းဖြည့်ရှင်းမှုကိုပို့ပြီးတော့လိုလားတယ်လို့အဲ့ဒီအတွက်လည်းလှုပ်ရှားဆောင်ရွက်လာတာဖြစ်ပါတယ်ပြီးခဲ့တဲ့အောက်ဂုလကုန်ပိုင်းတို့ကရိုဟင်ဂျာအစွန်းရောက်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေနောက်ပိုင်းမှာမွတ်စလင်ဒုက္ခသည်6သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်ရှိလာတဲ့အပေါ်နိုင်ငံတကာရဲ့စိုးရိမ်မှုတွေတိုလာပြီးဒါကိုအမြန်ဆုံးဖြည့်ရှင်းမှုမြန်မာအစိုးရကိုနိုင်ငံတကာဖိအားတွေတိုးမြှင့်ခဲ့ပါတယ်ရှင်
ခိုင်မြောက်ပိုင်းပြိပခလွန်ဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့နေရာချထားရေးကိစ္စရပ်တွေကိုမကြာခင်မှာစတင်ဆောင်ရမယ်လို့အစိုးရအာဏာပိုင်တွေဘက်ကပြောဆိုထားပါတယ်ဒုက္ခသည်တွေကိုပြန်လည်လက်ခံရုံနဲ့မပြီးဘဲနဲ့နောက်နောက်မှာအလားတူကြမ်းဖက်မှုတွေနဲ့ပြိပခတွေထပ်မံမဖြစ်ပွားရအောင်နောက်ဒေသခံအားလုံးရဲ့ဘဝအနာဂတ်တွေစိတ်ချလုံးညုံပြီးတော့အနာဂတ်ရှိနေအောင်ကိုလည်းဆောင်ရွက်ပေးရမှာဖြစ်ပါတယ်ပြိပခတွေထပ်မဖြစ်ဖို့နဲ့ဒေသခံအားလုံးရဲ့ဘဝနှောင်ရေးပါရှိစေဖို့မှာဘာတွေများပြင်ဆင်ဆောင်ရွက်ထားဖို့လိုပါမလဲဒီအကြောင်းကိုတော့အခုအင်္ဂါနေ့ညပိုင်းဒေးလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြတ်မဲ့တော်ရရှင်တွေ VUE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒေးလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုမိမြတ်လူတော်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
မနေ့ပြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။ဆန်နရက်ကြာအာရှခီးစင်အဆုံးတတ်ခဲ့ပြီးတဲ့နောက်တမရဒွန်နယ်ထရမ့်ဟာသူ့ရဲ့ပြည်တွင်းရေးရာမူဝါဒတွေအကောင့်ထဲဖော်နှံရေးကြိုပမ်းနေပါရယ်။ရွေးကောက်ပွဲကာလကပေးထားတဲ့ကတိထဲမှာပါဝင်တဲ့အခွင့်အရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးလွှတ်တော်ကအတည်ပြုနိုင်ဖို့ Republican လွှတ်တော်အမတ်တွေကိုတိုက်တွန်းနေတဲ့အချိန်ထဲမှာပဲလွန်ခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့ Virginia နဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေမှာ Democrat တွေအနိုင်ရခဲ့တဲ့နိုင်ငံရေးအခွင့်အရေးအသစ်ကိုတမရထရမ့်နဲ့သူ့ရဲ့ Republican လွှတ်တော်အမတ်တွေအနေနဲ့ရင်ဆိုင်နေရတာပါ။ VOA သတင်းထောက်ဂျင်းမလုံးရဲ့သတင်းလာကိုကောင်းအောင်ကတင်ပြချပါရယ်
။အာရှခီးစဉ်အတွင်းရလက်ကောင်းတွေထွက်ပေါ်ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်။ Very proud of
it. BND ရဲ့လုံခြုံရေးနဲ့ကာကွယ်ရေးရှုထောင့်အကြီးမဲ့ဆိုရင်အောင်မြင်မှုတွေရတဲ့အတွက်အလွန်ကုန်ယူပါရယ်။ကွန်သွေးရေးနဲ့ပတ်သက်ပြီးတော့လည်းဒီနှစ်ပိုင်းဒီမှာမယုံကြည်နိုင်စရာကောင်းလောက်အောင်တိုးတက်လာတာကိုတွေ့ရပါလိမ့်မယ
်။အခုခါမှာတော့လာမယ့်နှစ်လွတ်တော်ရွေးကောက်ပွဲတွေမတိုင်မီမှာဥပဒေပြုရေးအပိုင်းနဲ့ပတ်သက်ပြီးအောင်မြင်မှုတွေလက်ဆုပ်လက်ကင်ပြနိုင်ရေးသမ္မတထရမ့်နဲ့သူ့ရဲ့ Republican လွတ်တော်အမတ်တွေကြားအာရုံစိုက်လို့ဆောင်နေပါရယ်။အောက်လွတ်တော်ဥက္ကဋ္ဌ Paul Ryan က
We ran in 2016
2016ခုနှစ်လွှတ်တော်ရွေးကောက်ပွဲမှာရောတမရရွေးကောက်ပွဲမှာရောအခွန်စနစ်ပြုပြင်ပြောင်းလဲရေးအတွက်ဒီကပြောဆိုစည်းရုံးခဲ့ကြတာပါအခုတော့ American လူထုကိုကျွန်တော်တို့ပေးထားတဲ့ဂရီတွေအတိုင်းဖြည့်ဆည်းပေးရပါမယ
် Trump အာရှခီးစဉ်ကာလအတွင်း New Jersey နဲ့ Virginia ပြည်နယ်အုပ်ချုပ်ရေးမှူးနေရာတွေအတွက် Democrat တွေအနိုင်ရလိုက်တာဟာ Republican တွေအတွက်အလားအလာသိပ်မကောင်းတဲ့လက္ခဏာတစ်ရပ်ဖြစ်တယ်လို့ Virginia တက္ကသိုလ်ကနိုင်ငံရေးအကြီးအကဲ Kyle Conde ကပြောပါတယ်
the fact that the president is so
တမရဟာလူတွေကြားစိတ်ဝမ်းကွဲပြောင်းပြောဆိုလောက်ကင်တယ်လို့အလွန်လူကြိုက်နေနေပါတယ်လူမှုစစ်တမ်းမှာလည်း40ရာခိုင်နှုန်းအောက်တောင်ရောက်နေပါတယ်ဆိုတော့ဒီမိုကရက်တွေအတွက်မဲထွက်ပေးကြဖို့အရန်ကိုစိတ်အားတက်ကြွပေါ်ရာဖြစ်နေတာပါ
အခုလိုအနေအထားမျိုးကြောင့်2006ခုနှစ်ကတည်းကနေဆိုရင်လာမယ့်နှစ်ရွေးကောက်ပွဲမှာပထမဆုံးအကြိမ်အဖြစ်နဲ့အောက်လွှတ်တော်ကိုဒီမိုကရက်တွေထိန်းချုပ်ခွင့်ရဖို့အလားအလာမျိုးရှိနေတာပါလူနည်းစုဒီမိုကရက်ထက်လွှတ်တော်ခေါင်းဆောင်ချက်ရှူမာက
You can sort of smell when a wave is beginning.
ကြောင်းလေးတွေဖြစ်လာတာကိုစမြင်နေရပါတယ်။ဒီတိုင်းဆက်သွားမလားဆိုတာကတော့အာမခံချက်မရှိပေမဲ့အောင်မြင်မှုကတော့များပါတယ်။2005ခုနှစ်ကအခြေအနေမျိုးအခုပြန်တွေ့နေရပါပြီ
။ Trump ရဲ့သမ္မတတက်တန်းပထမနေ့အတွင်းမှာပဲသူ့ရဲ့လုံပုံကိုင်မုံတွေနဲ့ပတ်သက်ပြီးတမိုင်းဝင်စံချိန်တင်လောက်အောင်လူကြိုက်နေနေတာကလည်း Republican တွေအတွက်သတိပေးတဲ့လက္ခဏာတစ်ရပ်ဖြစ်တယ်လို့မူဝါဒရေးရာအကြံပေးအဖွဲ့ဖြစ်တဲ့ Bipartisan Policy Center က John Fodia ကပြောပါတယ်။
And so that the president is where he is today.
ကဲလို့ဒါတမရဟာဒီကနေ့အခြေအနေတိုင်းဆက်ရှိနေမယ်ဆိုရင်လာမယ့်နှစ်ရွေးကောက်ပွဲမှာအောက်လွှတ်တော်ကို Republican တွေထိန်းချုပ်ဖို့တောင်မှအရန်ခက်ခဲလိမ့်မယ်လို့ထင်ပါတယ်
။ Democrat တွေကတော့ Trump အနေနဲ့ဆက်ပြီးတော့အောင်မြင်နေမယ်ဆိုတာမျိုးကိုလက်မခံကြဘူးလို့မူဝါဒရေးရာအကြံပေးအဖွဲ့ဖြစ်တဲ့ Third Way က Jim Kessler ကပြောပါတယ်
။ Democrats have to make sure that
Democrat တွေအနေနဲ့ Trump ကိုစန့်ကျင်နေတဲ့ Party တွေအနေနဲ့သာမဟုတ်ပဲခွန်လန်းအားလုံးကိုအသုံးချတဲ့အနေနဲ့သူတို့မှာပိုကောင်းတဲ့အစီအစဉ်မူဝါဒတွေရှိတယ်ဆိုတာကိုအများသိအောင်ချပြပါမယ်
။လာမယ့်နှစ်လွှတ်တော်ရွေးကောက်ပွဲရလဟာ2020သမ္မတရွေးကောက်ပွဲမှာ Trump ကိုအနိုင်ရလိမ့်မလားဆိုတဲ့မျှော်လင့်ချက်အပေါ်ပိုခိုင်မာအားကောင်းစေမှာဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုတွက်ဆဖို့ကတော့အချိန်ဆော့လို့နေသေးတယ်လို့ Quintic ကပြောပါတယ
်။ I wouldn't make any assumptions that the
2020ရွေးကောက်ပွဲဟာသမ္မတအတွက်အလားအလာတိတ်မကောင်းဘူးဆိုတာမျိုးကျွန်တော်အနေနဲ့မပြောလိုပါဘူး။အားလုံးသိတဲ့အတိုင်းပါပဲ။2016တုန်းကလည်းသူ့ဘော်ထောက်ခံမှုတိတ်အားကောင်းတာမျိုးမတွေ့ရပါဘူး။ဒါပေမဲ့လည်းအနိုင်ရအောင်ဘယ်လမ်းကြောင်းကိုဖောက်မလဲဆိုတော့သူအဖြေရှာနိုင်ခဲ့ပါတယ်
။လာမယ့်နှစ်လွတ်တော်ရွေးကောက်ပွဲမှာအကျိတ်နဲ့ရှင်ပြန်ရမယ့်အနေအထားမျိုးရှိလာနိုင်တယ်ဆိုတာနဲ့ပတ်သက်ပြီး Republican တွေရဲ့အနာဂတ်နဲ့ပတ်သက်လို့ကောင်းကောင်းသဘောပေါက်နားလည်နေတဲ့အချိန်မှာပဲ Trump နဲ့ Republican တွေဟာအခွန်စနစ်ပြုပြင်ပြောင်းလဲရေးအကောင့်ထဲပေါ်နိုင်ဖို့အင်တိုက်အားတိုက်ကြိုးပမ်းနေကြပါရယ်ခင်ဗျာ
။ကိုအောင်တင်ပြသွားတာပါရှင်။အခုထုတ်လင်းပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြီးပြီချင်းမှာပဲ VOA ရုပ်ရှင်သံကြားအစီအစဉ်ကိုညနေ 9:00 AM 9:00 AM ခွဲထိထပ်ရိုက်ထုတ်လင်းပေးသွားအောင်ပါပါ။ Asia Set 7ဂျူရူကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ငေးထိုက်ကပြောပြပေးပါအောင်။
ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့သမ္မတရောဘတ်မူဂါဘီကယာရူးကနှုတ်ထွက်မှာမဟုတ်ဘူးလို့ရုပ်မြင်သံကြားမင်ကွန်းမှာပြောဆိုခဲ့ပြီးတဲ့နောက်မှာတော့သမ္မတကိုဆွတ်ဆွဲပြစ်တင်ခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်။သမ္မတမူဂါဘီရဲ့38နှစ်ကြာအုပ်ချုပ်မှုအဆုံးသတ်အောင်ပွဲခံရမယ်ဆိုတဲ့မျှော်လင့်ချက်နဲ့မနစ်တနင်္ဂနွေနေ့ကတန်းနဲ့ချီတဲ့ပြည်သူတွေရေဒီယိုရုပ်မြင်သံကြားတွေကိုဖွင့်ပြီးတော့စောင့်မျှော်ခဲ့ကြတာပါ။ဒါပေမဲ့လည်းသမ္မတမူဂါဘီကနောက်လာမှာကျင်းပမဲ့ဇနူးပီအက်ပါတီညီလာခံကိုသူဥဆောင်မယ်လို့ပြောဆိုလိုက်တာကြောင့်တချို့မျက်ရည်ကျခဲ့ကြရတယ်လို့စိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်။ပဋိပက္ခတွေမတည်ငြိမ်မှုတွေကြောင့်နိုင်ငံရဲ့ဖွံ့ဖြိုးရေးအပေါ်ထိခိုက်ရတဲ့နိုင်ငံတွေတဲ့မြန်မာနိုင်ငံလည်းပါတယ်လို့ဒီကနေ့ကျင်းပတဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးများညီလာခံမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ငြိမ်းချမ်းရေးမရှိဘဲခိုင်မာတဲ့တိုးတက်ကြွယ်ဝမှုရနိုင်မှာမဟုတ်ဘူးလို့လည်းပြောဆိုလိုက်တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းပြဿနာကြောင့်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရမှုနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ကမြန်မာနိုင်ငံကိုဖိအားပေးနေချိန်မြန်မာနိုင်ငံမှာအေရှင်အဖြစ်နဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးများညီလာခံကိုကျင့်ပနေတာဖြစ်ပါတယ်။ရိုဟင်ဂျာရေးကိစ္စအပါအဝင်မြန်မာနိုင်ငံတွင်တည်ငြိမ်ရေးအမျိုးသားရင်ကြားစီရေးအတွက်တရုတ်ဘက်ကအခိုင်အမာဆောင်ရွက်နေတယ်လို့တရုတ်နိုင်ငံခြားရေးဌာနကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်ရှင်
။သတင်းအကျဉ်းချုပ်ကိုမတင်ကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည9:20လိုင်းဒိုမီတာ24 kHz 11.33 ည9:25 kHz 11.965လိုင်းဒိုမီတာ51 kHz 9999တို့ကနေတည်းကထုတ်လွှင့်ပေးသွားအောင်ပါပါ။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းကလာပ
This program has come to you from the Voice of America, Washington.